မနက်ဖြန်တနင်္ဂနွေနေ့မှာဇာပနာအခမ်းအနားကျင်းပဖို့အတွက်တောင်အာဖရိကခေါင်းဆောင်ဟောင်းနယ်ဆန်မန်ဒလာရဲ့ရုပ်လောင်းဟာသူငယ်ငယ်ကနေထိုင်ခဲ့တဲ့ကုနူရွာစီကိုနောက်ဆုံးရောက်ရှိသွားခဲ့ပါပြီ။အန်တာတာလေးစိတ်မှာမစ္စတာမန်ဒလာရဲ့ရုပ်လောင်းရောက်ရှိလာတော့ဆင်ပင်ခေယာတီဝိုင်းနဲ့အကုန်ပြုခဲ့ကြပါတယ်။လေးစိတ်ကနေအနီးကကုနူကျေးရွာကိုတည်ဆောင်တော့လူတွေလမ်းဘေးတစ်ဖက်တစ်ချက်မှာစောင့်စားပြီးတော့ကြည့်ရှုခဲ့ကြတာပါ။အလုံးရဲ့စိတ်ထဲမှာစိတ်လှုပ်ရှားမှုပျော်ရွှင်မှုဝမ်းနည်းမှုတွေရောရှက်ခံစားနေရတာတွေ့ရတယ်လို့ရင်းနှီးနဲ့အတူလိုက်ပါသွားတဲ့ VOA သတင်းတောင်း Scott Bob ကပြောပါတယ်။တနင်္ဂနွေနေ့မှာကျင်းပမဲ့ဇာပနာအခမ်းအနားအတွက်ရွက်ဖြင့်တဲ့အကြီးကြီးလေးထိုးထားပြီးဖြစ်ပါတယ်။ Mr. Mandela အလောင်းမြေမြုပ်တင်းညိုတဲ့အခါမှာတော့မိသားစုဝင်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်အနေငယ်ပဲတက်ရောက်ခွင့်ရကြမှာဖြစ်ပါတယ်။ဒီလိုမျိုး Eastern Gate ပြည်နယ်ကိုသူ့ရဲ့ရုပ်အလောင်းမတည်ဆောင်ခင်မှာတော့ Mr. Mandela အောက်မေ့ဘွယ်အခမ်းအနားတရက်ကို African အမျိုးသား Congress လွှတ်တော်က Waterkloof လေတဲ့အခြေစိုက်စခန်းမှာကျင်းပပေးခဲ့ပါတယ်။ Mr. Mandela ဟာနိုင်ငံရေးအရအနားယူသွားပြီးတဲ့နောက်ပိုင်းတော့မှလူတွေရဲ့ဘဝတွေတိုးတက်မှုရှိစေဖို့ဆက်ပြီးတော့လှုပ်ဆောင်ခဲ့တယ်လို့သူ့ရဲ့မိဖြစ်တဲ့ Mandela ကအဲ့ဒီအခမ်းအနားမှာပြောသွားပါတယ်။ပရီတိုရီယာမြို့တော်ကယူနီယံအဆောက်အအုံမှာမစ္စတာမန်ဒဲလာရဲ့ရုပ်လောင်းကိုပြသထားတဲ့၃ရက်အတွင်းမှာတော့လူပေါင်း၁သိန်းလောက်လာပြီးတော့ဂါရောကပြုခဲ့ကြတယ်လို့အရာရှိတွေကဆိုပါတယ်ရှင်။